ကိုကန့်ကိုပိုင်အောက်ချုပ်ခွင့်ရဒေတာလောက်ကန်မျိုးကိုအစိုးရစစ်တပ်ကလုံခြုံရေးအပြစ်ချထားလိုက်ပြီးတိုက်ပွဲဟာဒီကနေ့တော့အငြိမ့်တက်သွားခဲ့ပြီလို့မြို့ကန်တွေကပြောပါတယ်။လောက်ကန်မျိုးမှာတွားရောက်လှုပ်လှုပ်ကန်နေကြသူတွေဟာတရုတ်နိုင်ငံတဲ့နဲ့လာရှိုးမျိုးဘက်တွေကိုထောင်နဲ့ချီတင်းဆောင်နေကြပါတယ်။လောက်ကန်မျိုးရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
လောက်ကင်မျိုးနဲ့ပဝင်းကျင်ဒေသတွေမှာတနည်းလာနေမနေ့အစောပိုင်းကအနည်းဆုံး၄နေရာလောက်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးနေချင်းပိုင်းမှာတော့တိုက်ပွဲတွေဟာညှိနှက်သွားခဲ့ပါတယ်။ဒီကနေ့မှာတော့လောက်ကင်မျိုးတွင်ကိုအစိုးရတပ်မတော်ကလုံခြုံရေးတင်းကျပ်လိုက်ပြီးတိုက်ပွဲတွေညှိနှက်နေကြောင်းလောက်ကင်မျိုးကတယောက်ကပြောပါတယ်။
တော်ကြီးရဲ့တာကစားပကားရတော့အကုန်လုံးမျိုးလုံးလုံးကြီးကအကုန်လုံးတက်ဒီပါကြီးဖြန့်ထားတယ်။စိုက်ခင်းလေးနဲ့ရင်းနေတော့ဒီမျိုးလုံးတော့ရှင်နေကောင်းနေပါပြီ။အကုန်လုံးဖြန့်ထားပါတယ်။စိုက်ပွဲရောနေတော့ပါပြီ
။မျိုးတွင်းမှာတက်ဘော်ကတန်တက်ကရင်ဝင်နဲ့လက်ပတ်တာတွေတွေ့ရသလိုဈေးဆိုင်တချို့လည်းပြန်ဖွင့်နေတာတွေ့ရကြောင်းပြောပါတယ်။လောက်ကင်မျိုးတွင်းမှာတိုက်ပွဲတွေညင်သွားပြီမဲ့လောက်ကင်မျိုးကိုလာရောက်အလုံးလောက်ကင်သူတွေဟာနေရက်ပြန်တင်းဆောင်နေကြကြောင်းလဲလောက်ကင်လာရှုကားပြေးဆွဲသူတူကပြောပါတယ်။
ကျွန်တော်တို့ကလောလောဆယ်ကနဝင်း6စီးပြာကိုတောက်စီးတော့မကားသေးဘူး။နောက်မှလည်းထက်တင်နေသေးတယ်လူတွေကတော့အခုဟိုလာရှိုးမှလည်းရောက်တဲ့လူတွေကတော့ရောက်ကုန်ပြီကောကိုရဲ့အားလုံးလေးရောင်လောက်တော့ရှိရမယ်တင်နေအခုကျွန်တော်ကောင်းပါဘူးဟိုကရောင်50ကျော်ပါတယ်။လုံကမားတော့ဆုံးပါပေါ့အဲ့ဒါမှကုန်တင်ကုန်ကျလုပ်တဲ့လူတွေတို့ဖျံလို့ဝါဝါတော့ကိုအဲ့လိုတွေများတယ်ဗျာကျွန်တော်ကောင်းပါဘူး။ဒီကမန်းလေးဘက်ကိုပြန်ဖို့သူ့နေကိုပြန်ဖို့တော့လောတယ်တင်ရတော့အကခဲပြင်းနေရပေါ်ရအကူရတရုတ်ကြည်ဘက်ထဲဝင်နေသူတွေရှိတယ်ဗျ။အောက်ကန်ကနေသင်ပြီးသူတို့တရုတ်ကြည်ကြီးဝင်နေအားတော့ရှိတယ်။အားတော့ဗမာတွေမဟုတ်ပါလားအားတော့တရုတ်တွေပဲပေါ့
။လောလောဆယ်မှာလောက်ကန်မျိုးကအထွက်ကားတွေကိုခွင့်ပြုပြီးအဝင်ကားတွေကိုတော့တားမြစ်ထားတယ်လို့လည်းပြောပါတယ်။လောက်ကန်မျိုးကတိတ်ဆောင်လာသူတွေကိုတော့လာရှိုးမျိုးမန်ဆူဖုန်ကြီးကျောင်းမှာခိတ္တနေရာချထားပြီးနောက်ပိုင်းမှာတက်ဆိုင်ရာအရက်ကိုမန်ဆူဆရာတော်ကတာဝန်ယူပို့ဆောင်ပေးနေတယ်လို့လာရှိုးမျိုးကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူဦးမမောင်တန်းကပြောပါတယ်
။ဒီနေ့မနေ့7နာရီကနေအခုညနေ4နာရီခွဲထိကအားလုံးဟိုဟာတော့ရှိပြီလို့ဆိုတယ်။နေရာနဲ့64ဦးရှိပြီကြာ4နာရီခွဲထိပေါ့နော်။နေရာနဲ့64ဦးရှိပြီအဲ့ဒီမှာခုနက4နာရီကကျွန်တော်တို့တုတ်ဟိုတုတ်ပို့လိုက်တာ139ခုပို့လိုက်တာကြီးတယ်။နေရာဒေတာကိုပေါ့နော်သူတို့ဟိုရွာကိုပေါ့။အဲခဏနေရာသူညအောင်ဆောက်ဝင်မှုရှိတယ်။တန်း5-6စီးလောက်ဖွက်လာပြီလို့3နာရီသတင်းရတာပဲ။သူတို့ရောက်လာလိမ့်မယ်သူတို့ကောင်းမှပဲထိုင်မယ်။ကောင်းမှပဲထိုင်မယ်ညသမင်းသေးမယ်ကောင်းမှပဲထိုင်မယ်မနေ့သေးမယ်သေးချင်းသူတို့ပြန်လို့သေးမယ်တားဆီနေပြီပေါ့နော်
။ဒီနေ့ကနေ့ကဖြစ်ပေါ်တဲ့တိုက်ပွဲအတွင်းမှာရဲတပ်ဖွဲ့က9ယောက်နဲ့အရက်သား6ယောက်တည်ဆုံးခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကမီးရှို့ထားတဲ့အလောင်း20လောက်ကိုလည်းသိမ်းဆီးရမိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ညီချင်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့ညီချင်းရေးကော်မရှင်ရဲ့အပြစ်မရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြောင့်ညီချင်းရေးဖြစ်စဉ်မှာပါဝင်တဲ့ပါဝင်ထိုက်တဲ့အဖွဲ့အစည်းတွေပါဝင်စီရေးနဲ့27ရာစုပင်လုံကိုတယောက်နိုင်ရင်ညှိနှိုင်းနေကြောင်းဒေသခံတွေကိုတည်ကြည်ထိခိုက်စေတဲ့အပြစ်မဲ့ပြည်သူတွေကိုဒုက္ခကြုံတွေ့စေတဲ့လက်နက်ကိုင်တိုက်ခိုက်မှုတွေကိုဆွန့်လွတ်ပြီးညီကျေးရေးစပွဲဝိုင်းစီကိုဥတည်ရေးအတွက်တိုက်တွန်းထားပါတယ်။ကိုကန့်တပ်ဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ကတော့သူတို့တပ်ဖွဲ့တွေကိုအစိုးရတပ်မတော်ကစီရေးအရာဖိအားပေးထိုးစစ်ဆင်နေတာကြောင့်အခုလိုပြန်လည်တိုက်ခိုက်တာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။တရုတ်နိုင်ငံကြ ాయి ဝန်ကြီးဌာနရဲ့ပြောခွင့်ရသူကတရုတ်မြန်မာနယ်စပ်တည်ငြိမ်အေးချမ်းရေးအတွက်နယ်စပ်ဒေသမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုအငြင်းဆုံးရပ်ဆိုင်ပြီးမတူညီတဲ့အယူဆတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းဖို့တိုက်တွန်းထားပါတယ်။တစ်ဆက်တည်းမှာပဲတရုတ်နိုင်ငံအတွင်းဝင်ရောက်ခိုလုံသူတွေကိုလူသားချင်းစာနာတဲ့အကူအညီထောက်ပံ့တွေပေးအပ်နေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။